မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့စစ်ဆက်ဆွေးနွေးမှုအောင်မြင်စေရေးစစ်အစိုးရအနေနဲ့ကြိုတင်သတ်မှတ်ထားချက်တွေပယ်ဖျက်သင့်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုပါတယ်။နိုင်ငံတကာရဲ့စစ်အစိုးရပေါ်ပိတ်ဆို့တာကအရေးယူထားမှုကိုထောက်ခံနေတာဒေါက်အောင်ဆန်းစုကြည်ကရုတ်သိမ်းပဲဆိုရင်စစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မူကြီးသန်းရွှေကတိုက်ရိုက်ဆွေးနွေးမယ်လို့ကမ်းလှမ်းထားတာကို NLD ကအဲ့ဒါလိုတုတ်ပြန်ရင်းနဲ့သဘောထားထုတ်ပေါ်ပြောဆိုလိုက်တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက
ပြည်ထောင်များကိုအမှန်တကယ်တည်ရှိလို့တွေးဆဆွေးနွေးကြနေဆိုပါလျင်ကျုံပြင်းရေးစီကံသတ်မှတ်ချက်များထားမိမရှိပါနိုင်ငံရဲ့ယနေ့ရင်ဆိုင်နေရသောအပူတပြင်းပြည်ထောင်များကိုဖြည့်ရှင်းနိုင်ရန်အတွက်အဓိကလိုအပ်ချက်မှာတွေးဆဆွေးနွေးလို့ဒီဆန္ဒပင်ဖြစ်ပါသည
်အဲ့ဒါကတော့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပြသွားတာပါမြန်မာပြည်မှာဒီမိုကရေစီတောင်းဆိုတဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်အစိုးရကရက်ဆက်စွာနှိပ်ကွပ်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့စဉ်းစားနေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ဘန်ကင်မွန်းကအမေရိကန်သမ္မတဂရောလော်ရာဘုတ်ကိုတယ်လီဖုန်းဆက်ပြီးတော့ရှင်းလင်းပြောဆိုပါတယ်